သမ္မတဦးသိန်းစိန်နေပြည်တော်မှာစီးပွားရေးလုပ်ငန်းရှင်တွေလူထုအခြေပြုအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်ပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်ပြီးအကောင်းဘက်ကကြည့်မြင်ဝေဖန်ချက်တွေပေါ်ထွက်လာတာတွေ့ရပါတယ်။တချို့ကတော့သတိထားစောင့်ကြည့်နေတယ်လို့ဆိုပါတယ်။ရန်ကုန်စာနယ်ဇင်းအတိုင်းဝန်းမှာတော့ချီချူးဩဘာသံတွေပို့ပြီးတွေ့ရပါတယ်။သတင်းစာဆရာမောင်ဝင်သားရဲ့အဆိုကတော့သမ္မတတဦးအနေနဲ့ပြောသင့်ပြောထိုက်တဲ့စကားကိုပြောဆိုခြင်းပဲလို့ဆိုပါတယ်။
ဆိုတော့ကောင်းစင်ကြရတဲ့ဒါဒီမြန်မာပြည်ဝင်သားတွေအကြောင်းဖြစ်တယ်။ဟိုကအစီအစဉ်ဘောဆောင်နေ။စတန်ဒီဒီသားတွေစိတ်ချမ်းသာနေတဲ့ညှိုးလင့်ချက်ထားနေတဲ့အကြောင်းအရာတွေပြောပါလို့ဆိုတော့ကျွန်တော်တို့ကပြုလုပ်ပါလေ။ဘဝရတိုင်းဆိုင်ရာနဲ့ညှိုးပြီးပြောပါတာပေါ့။အကောင့်ထဲပုံနဲ့အကြောင်းအရာတွေတော့ကျွန်တော်တို့ဟိုနောက်ပိုင်းမှာဆက်ပြီးလာလိမ့်မယ်လို့ကျွန်တော်ညွှန်ပြပါတယ်။ဆောက်ကဲတဲ့ဒီရဲ့စစ်ကြီးကလေးအောင်နေနဲ့တောင်းဝန်ရှိရှိနဲ့ဥဆောင်မှုပြောပါလို့ဆိုတော့အဲ့ဒီစီမံပြီးစပါလေ
။ဆရာမဝင်သားပြောတော်တာပါ။တခါပြည်ပရောက်နိုင်ငံရေးနဲ့ပတ်သက်သူတွေရဲ့အမြင်မှလည်းဦးသိန်းစိန်ရဲ့မိန့်ခွန်းကိုသတိနဲ့ကြိုဆိုနေတာတွေ့ရပါတယ်။ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB ရဲ့အထွေထွေအတွင်းမှဦးမောင်မောင်ကအခုလိုပြောပါတယ်
။အခုလိုပါနော်။ပြည်ပပြောင်းလဲမှုကိုလှုပ်ဖို့ကိုအစဉ်သင်းဖြစ်နေတဲ့အမြင်မတူပေမဲ့အားလုံးနဲ့ပြောင်းဖို့ပူးပေါင်းလုပ်မယ်ဆိုတဲ့ဥစ္စာကကောင်းပါတယ်။ဒါကိုပြုစုကြလိမ့်မယ်လို့လည်းကျွန်တော်ကမျှော်လင့်တယ်။သို့တော်လုပ်တဲ့လုပ်ငန်းတွေအားလုံးကိုပေါ့နော်။အခုသစုအကူခီးရှင်သားသလိုပဲကွန်ကရစ်ပါနော်ဒီကျွန်တော်တိကျတဲ့ခိုင်မာတဲ့ဒီလုပ်ငန်းတွေကိုလုပ်ပြမှာပဲလူတွေကဒါကိုယုံပြီးတော့လိုက်လာကြမှာလို့ကျွန်တော်ကတော့မြင်ပါတယ်ဒါပေမဲ့ဒီလိုလုပ်တာကတော့အားလုံးတော့ကောင်းတယ်အဲဒီဟာကိုဆက်ပြီးတော့ဖြစ်မြောက်သွားအောင်ဒါအကြောင်းအရောမှပြန်ပြီးနောက်မဆုတ်ပဲနဲ့ဆေးသွားဆက်သွားဖို့ကိုတော့ကျွန်တော်တို့ကဒါကိုမျှော်လင့်ပါတယ
်ဥမမောင်ပါတခါလူပောင်သစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့ဦးသိန်းစိန်အနေနဲ့အစာပြိုးဆောင်ရွက်နေတဲ့မပြည့်ပြည့်သေးတဲ့ကိစ္စတွေကိုအရင်လက်စပြတ်အောင်ဆောင်ရွက်သင့်တယ်လို့ပြောပါတယ
်။ကျွန်တော်တို့ဖြစ်စေချင်တာကတော့အခုတောင်ဆန်းစုကြည်နေတဲ့စကားပြောနေတဲ့ကိစ္စရှိတယ်။ဒီကိစ္စကိုပြေလည်အောင်ဆက်ပြီးတော့ပြောစေချင်တယ်ဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့အပြည့်ရအင်အားစုတွေနဲ့နိုင်ငံရေးရပြဿနာတွေကိုပြေလည်အောင်ဖြေရှင်းစေချင်တယ်။အဲ့ဒီနှစ်ခုကိုတည်ချာချာဖြေရှင်းနိုင်တယ်ဆိုလို့ရှိရင်ကျန်တဲ့ကိစ္စတွေကပြောကြတော့မလိုဘူးလို့ကျွန်တော်ထင်တယ်။ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကတော့ထောင်ထဲမှာကျွန်တော်တို့အချင်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေအများကြီးရှိသေးတယ်။အဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့လည်းပဲညံ့ညံ့ဆန်းဆန်းလွတ်ပေးဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်။အဲ့ဒီအခြေအနေတွေရှိမယ်ဆိုလို့ရှိရင်နိုင်ငံရေးပြဿနာတွေလည်းပြည်လွယ်လိမ့်မယ်။အပြင်အလူတွေလည်းဖိတ်ဆရာတော်တို့မှမထင်ဘူးလို့ကျွန်တော်ကအဲ့လိုပဲပြောချင်ပါတယ်။
ဒါကတော့လူပောင်သစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြောသွားတာပါခင်ဗျာ။